မြန်မာနိုင်ငံမှာလွန်ခဲ့တဲ့နှစ်ပေါင်း30ကျော်ကမြောက်ကိုရီးယားတရှိူရီရဲ့တိုက်ခိုက်မှုကြောင့်သေဆုံးခဲ့ရသူတွေအတွက်အမတ်တရဂုံပြူတဲ့ဗိမာန်တစ်ခုရန်ကုန်မြို့မှာဒီကနေ့ပဲဖွင့်လှစ်လိုက်ပါတယ်။ရန်ကုန်မြို့အာဇာနီဂုံးကခန်းနောက်တော့တောင်ကိုရီးယားနိုင်ငံကြားရေးဝန်ကြီးယွန်ပျောင်ဆင်းနဲ့တိုက်ခိုက်မှုအတွင်းသေဆုံးခဲ့သူတွေရဲ့မိသားစုဝင်တွေတက်ရောက်ခဲ့ကြတာပါ။1983ခုနှစ်အောက်တိုဘာလမှာအဲ့ဒီအချိန်တုန်းကတောင်ကိုရီးယားသမ္မတဖြစ်သူချန်တူးဝမ်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကိုရန်ကုန်မြို့ကအာဇာနီဂုံးမှာမြောက်ကိုရီးယားတရှိူတွေကဘုံခွဲတိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်။တိုက်ခိုက်မှုအတွင်းသမ္မတထိခိုက်မှုမရှိခဲ့ပေမဲ့တောင်ကိုရီးယားအစစ်မြေအရာရှိတွေပါဝင်လူ18ဦးသေဆုံးပြီး50နီးပါးထိခိုက်ဒဏ်ရာတွေရရှိခဲ့ကြတာပါ။ဒီကနေ့ရန်ကုန်မြို့မှာဖွင့်လှစ်လိုက်တဲ့အောက်မေ့ဘွယ်ကုဘိမန်ရှိက၅ပြည်အမည်ရှိတဲ့ကြောက်ပြားပေါ်မှာတော့တည်ဆုံသွားသူတွေရဲ့အမည်တွေကိုကပြေးတင်ရေးထိုးထားပါတယ်။မြောက်ကိုရီးယားတရှိူတွေရဲ့တိုက်ခိုက်မှုပြီးမှာတော့မြန်မာနိုင်ငံကမြောက်ကိုရီးယားနဲ့တန်တမန်ဆက်သွယ်တွေကိုလည်းဖြတ်တောက်ခဲ့တာပါ။ဒါပေမဲ့လည်းလွန်ခဲ့တဲ့2009ခုနှစ်ကစလို့တရားဝင်တန်တမန်ဆက်သွယ်တွေနှစ်နိုင်ငံကြားပြန်လည်စတင်ခဲ့ပါတယ်။တရားမဝင်စစ်ဘက်ဆိုင်ရာအဆက်ဆက်တွေရှိနေတယ်လို့လည်းအနောက်နိုင်ငံတွေကတန်တရားရှိနေကြပါပဲ။မြန်မာဆူရကတော့အရသာဆူရတက်လာစဉ်ကစပြီးစစ်ရေးအဆက်ဆက်တွေမရှိဘူးလို့ငြင်းဆန်ထားပါတယ်။